7နှစ်တင်းစာကိုစစ်တပ်ကတောင်းပန်ခိုင်းပြီးအမှုကိုပြန်ရုပ်သိမ်းလိုက်ပါတယ်။အဲ့ဒီပေါ်မှာဝန်ဝံမှုတွေလည်းအမျိုးမျိုးပေါ်ထွက်နေတဲ့ခင်ဗျ။ဥမမောင်မြင့်တို့မြန်မာသတင်းတက်မကနေနဲ့ရောဘလို့မြင်ပါသလဲ
။ဟုတ်ကဲ့ကျွန်တော်တို့မြင်တာတော့ရှင်းပါတယ်ဒီလိုပါ။စစ်တပ်အနေနဲ့ကဟလာတင်းစာတစ်စောင်ကိုတင်းအမှန်အတိုင်းပေါ်ပြမှုနဲ့ပေါ်ပြတဲ့အတွက်ကြောင့်ဆိုပြီးတော့ဒီတက်တွင်းပုံကံမှုကိုအားပေးတယ်ဆိုတဲ့အမှုမျိုးနဲ့ဟလာတရားစွဲတယ်ဆိုတဲ့ကိစ္စအင်မတန်ကြီးတဲ့ပုံမှန်နဲ့တရားစွဲတဲ့ကိစ္စဖြစ်ပါတယ်။အဲ့ဒီကိစ္စတကယ်တမ်းပြောမယ်ဆိုရင်တော့ဒီနိုင်ငံတကာမှာလည်းကြားလို့မတော်ဘူး။ကျွန်တော်တို့မြန်မာနိုင်ငံရဲ့သတင်းစာနှမိုင်းမှာလည်းပဲမရှိဘူးတဲ့အမှုမျိုးလို့ကျွန်တော်တို့ပြောလို့ရပါတယ်။တကယ်လို့လူကြားလို့မကောင်းပါဘူးခင်ဗျ
။ဟုတ်ကဲ့ခင်ဗျ။အခုဆိုရင်ဒါစစ်တပ်ကသတင်းမီဒီယာတွေကိုဒါပုံစံမျိုးမျိုးနဲ့ပေါ့နော်တိုက်ရိုက်ထိန်းချုပ်ကြိုးပမ်းလာတဲ့အပေါ်မှာတချို့ကလည်းဘဝင်မကျတာတွေဖြစ်နေတယ်။ဥပမာအာတိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကိုတက်မတော်လို့မတုံ့နှုံးဖို့အာနောက်ပြီးတော့ Twinlight Over Burma ရုပ်ရှင်ကားကိုမပြသဖို့ပြင်ပလိုက်တဲ့အပေါ်မှာဝန်ဝံမှုတွေလည်းရှိနေတယ်။ဒါနဲ့ပတ်သက်လို့ကောဥမမောင်မြင့်တို့ BMA အဖွဲ့ကဘယ်လိုသုံးသပ်ပါသလဲခင်ဗျ။
ဟုတ်ကဲ့ဒီစစ်တပ်အနေနဲ့ကတော့ပြောမှဆိုရင်1962ခုနှစ်သူတို့စစ်တပ်ကအာဏာသိမ်းပြီးကလေးကစပြီးတော့ဒီသတင်းမီဒီယာလောကကိုဖိနှိပ်လာတာကျွန်တော်တို့အားလုံးသိပဲဖြစ်ပါတယ်။နောက်ပြီးတော့ဒီစစ်အစိုးရတောက်လျှောက်ပေါ့နော်နာဝတနာဖာခေတောက်လျှောက်အဲဒီတောက်လျှောက်မှာလည်းပဲတော်တော်လေးကိုဖိနှိပ်လာခဲ့ပါတယ်။ဒီနောက်ပိုင်းဦးသိန်းစင်အစိုးရတက်လာတဲ့ဒီတက်မတော်တပိုင်းစစ်တပ်တပိုင်းအစိုးရလက်ထက်မှတောင်မှဟာလာဒါတွေကိုကျွန်တော်တို့ဆက်မြင်နေရပါသေးတယ်။အခုဆိုလို့ရှိရင်သူတို့ပြောရတော့မြန်မာနိုင်ငံဟာဒီမိုကရေစီလမ်းကြောင်းပေါ်ဖြစ်နေတယ်လို့ပြောနေပေမဲ့လို့တကယ်တမ်းကအခုချိန်ထိစစ်တပ်ကပဲထိန်းချုပ်ထားတာပါအဲ့တော့ဒီမိုကရေစီတံပေါ်အောင်လို့သူတို့အနေနဲ့ကမီဒီယာလွတ်လပ်ခွင့်ပေးထားသည်ဆိုပေမဲ့လို့ပေးထားတယ်ဆိုပေမဲ့လို့တကယ်လက်တွေ့မှာမီဒီယာလောကမလွတ်လပ်ဘူးဒီမိုကရေစီကလည်းပဲပုံပန်းမကျတဲ့ဒီမိုကရေစီဖြစ်နေတော့ပဲဆိုတော့ဒါဒီကိစ္စအင်မတန်ထင်ရှားစေပါတယ်ခင်ဗျ
ဟုတ်ကဲ့ခင်ဗျလက်ရှိဒီမိုကရေစီအစိုးရလက်ထက်မှာရောသတင်းလွတ်လပ်ခွင့်တွေပိုရှိလာမယ်ဆိုပြီးတော့ရောပြည်တွင်းရောပြည်ပကပါမျှော်လင့်ထားကြတယ်ဒါပေမဲ့စစ်တပ်ရဲ့ထိန်းချုပ်မှုတွေကအခုလိုများလာတဲ့အတွက်မြန်မာသတင်းမီဒီယာလောကရဲ့အနာဂတ်ကိုဘယ်လိုမှန်းဆနိုင်မလဲခင်ဗျဘယ်လိုတွေဆက်ဖြစ်လာနိုင်မလဲ
ဟုတ်ကဲ့ကျွန်တော်တို့မှန်းဆလို့ရသလောက်ကတော့ဒီစစ်တပ်ကအနာဂတ်ဒိတ်တပိုင်းထိန်းချုပ်ထားနိုင်တဲ့ကာလပတ်လုံးစစ်တပ်ကိုဘယ်သူမှထိရဲမှာမဟုတ်ဘူးစစ်တပ်ကိုထိရဲဆိုတာတကယ်တမ်းကျွန်တော်ဆိုလိုတာကမီဒီယာအနေနဲ့စစ်တပ်ကိုရန်သူသဘောမျိုးထားပြီးထိပါတာကိုဆိုလိုတာမဟုတ်ပါဘူးဒါပေမဲ့လို့ဥပမာနယ်စပ်ဒေသမှာစစ်တပ်ကဟလာလူခွင့်ရချိုးဖောက်တဲ့သတင်းမျိုးတွေရှိမယ်နောက်ပြီးတော့ဒီမီဒီယာတမားတွေအနေနဲ့မီဒီယာစည်းကမ်းရပေါ်ပြတဲ့သတင်းမျိုးတွေရှိမယ်အဲ့ဒီသတင်းမျိုးတွေကိုပေါ်ပြလို့မှစစ်တပ်ကအမျက်ထွက်ပြီးတော့ဟလာဒီဆရာဥပဒေကိုကြော်လွန်ပြီးတော့မီဒီယာကိုအခုလိုမျိုးတစ်ဖက်သက်အဲ့ဒါဒီအမှုဆင်ပြီးတော့ရေးယူတာမျိုးရှိနေမယ်ဆိုရင်တော့ကျွန်တော်တို့မြန်မာနိုင်ငံရဲ့မီဒီယာလောကဟာဖွံ့ဖြိုးတင်းတဲ့လောက်ဖွံ့ဖြိုးလာမှလည်းမဟုတ်ဘူးအလားတူပဲဒီမိုကရေစီရဲ့အနှစ်သာရကိုလည်းပဲမြန်မာနိုင်ငံသားတွေဘယ်တော့မှဒီမျက်မျက်ဒါရနဲ့လွတ်လွတ်လပ်လပ်ခံစားရမှာမဟုတ်ဘူးလို့ပဲကျွန်တော်တွေးမိပါတယ
်အာဒါဆိုရင်ဒီလိုသတင်းမီဒီယာသမားတွေဒီထက်ပိုပြီးလွတ်လပ်လပ်ဖြစ်လာဖို့ထိန်းချုပ်မှုတွေကျော်ပါလာဖို့အတွက်ကိုမီဒီယာသမားတွေဘက်ကရောဘလူမျိုးတွေကျင့်သုံးဖို့ဘလူနီးလန်းတွေကိုလှုပ်ဖို့တင့်တယ်လည်းမသိဘူးခင်ဗျ
ဟုတ်ကဲ့မီဒီယာသမားတွေအနေနဲ့ကတော့ကျွန်တော်အမြင်အရပြောမယ်ဆိုလို့ရှင်တော့နိုင်ငံတကာမီဒီယာလောကရဲ့ဒီစံနမူနာကိုလည်းစံနမူနာကိုပဲယူသင့်တယ်လို့ကျွန်တော်ထင်ပါတယ်မီဒီယာလောကသားတွေဟာတကယ်တမ်းပြောမယ်ဆိုလို့ရှင်မီဒီယာကျင့်ဝတ်နဲ့အညီကျွန်တော်တို့နေကြရတဲ့လူတွေဖြစ်ပါတယ်ကျွန်တော်တို့စီးကပ်နဲ့ကျွန်တော်တို့ပါအဲ့ဒီခါကျတော့မီဒီယာကလည်းပဲဟာလာပုံကူရေးတိုက်ခိုက်မှုတွေမဖြစ်စေဖို့အရေးကြီးသလိုဟာလာတကယ်တမ်းတိုင်းပြည်အတွက်ဒီအရေးကြီးတဲ့ကိစ္စမျိုးတွေဆိုလို့ရှိရင်တော့ဒီပုံကူရေးကိုမကြည့်ဘဲနဲ့တကယ်တိုင်းပြည်ရဲ့အကျိုးစီးပွားကိုကြည့်ပြီးတော့ပဲတကယ်တမ်းကိုနှစ်နာမယ်ဆိုရင်တော့နှစ်နာခံပြီးတော့ဆက်ပြီးတော့မီဒီယာစီးကမ်းအတိုင်းမီဒီယာကျင့်ဝတ်အတိုင်းလိုက်နာပြီးတော့ဆက်သွားနိုင်ဖို့အရေးကြီးတယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျာကျွန်တော်မြန်မာနိုင်ငံမှာဒီဥပဒေပိုင်းအရမီဒီယာလောကကိုအကောက်အွယ်ပေးတဲ့ဥပဒေတွေပို့ပြီးတော့ခိုင်မာလာဖို့လိုပါတယ်ဟုတ
်ကဲ့
နောက်ပြီးတော့အဲ့ဒီဥပဒေတွေကိုတကယ်တမ်းအကောင့်ထဲပေါ်တဲ့နေရာမှာလည်းပဲဒီတရားစီရင်ရေးစနစ်ကအခုထက်ပိုပြီးခိုင်မာလာဖို့လိုပါတယ
်
သို့တော့ကျွန်တော်စောစောကပြောသလိုစစ်တပ်ကအနာဂတ်တည်းတပိုင်းထိန်းချုပ်ထားနေသေးကာလပတ်လုံးတော့ဒါဖြစ်နိုင်ဥမှာမဟုတ်သေးဘူးအဲသို့တော်လည်းပဲအခုလိုမျိုးဆက်ပြီးတော့မီဒီယာလောကကိုဖိနှိပ်လာမယ်ဆိုလို့ရှိရင်အဲ့ဒါကိုတံပြန်နှံမှုအတွက်ကရေးကြည့်ပါတယ
်
တံပြန်မှုဆိုရမှာလည်းပဲကိုယ်မှာမီဒီယာဆိုတာကအဲ့ဒါလက်နက်ကင်အဖွဲ့အစည်းမဟုတ်တဲ့အတွက်ကြောင့်မီဒီယာဆိုတာကဒီသွေးစည်းညင်ညူရေးနီးလန်းတယ်ပဲသူတို့ကတံပြန်နှံပါတယ်ဆိုလိုတာကတော့နိုင်ငံတကာမှာရှိတဲ့မီဒီယာအဖွဲ့အစည်းတွေနဲ့အဆက်မပြတ်အဲ့ဒါထိတွေ့ဖို့လည်းလိုအပ်ပါတယ်အဲ
့
ဒီမီဒီယာအဖွဲ့အစည်းတွေရဲ့အင်အားကိုလည်းပဲယူဖို့လိုအပ်ပါတယ်ဒီလိုအပ်ရင်လိုအပ်တယ်လို့အဲ့ဒါနောက်ဆုံးကျွန်တော်တို့စစ်စိုးရခေတုန်းကကြုံခဲ့ရတယ်လို့စစ်စိုးရကိုသဘိမ့်မှောက်တာမျိုးနိုင်ငံတကာမီဒီယာတွေကနေဝိုင်းပြီးတော့အပြစ်တင်တာမျိုးဝေဖန်တာမျိုးဒီလူ့အခွင့်အရေးကော်မရှင်အထိလိုအပ်လို့ရှိရင်တင်တာမျိုးတွေကုလသမဂ္ဂအထိရောက်အောင်ပေါက်အောင်လုပ်တာမျိုးတွေဒါတွေကိုအစဉ်ဆက်မပြတ်လုပ်ဖို့လိုတယ်လို့ပဲကျွန်တော်မြင်ပါတယ်ခင်ဗျ
ဟုတ်ကဲ့ခင်ဗျအခုလိုဖြည့်ချပေးတဲ့ဒီအားအများကြီးကျေးဇူးတင်ပါတယ်ခင်ဗျ
ဟုတ်ကဲ့ခင်ဗျကျွန်တော်လည်းကျေးဇူးတင်